ပြီးခဲ့တဲ့ရပ်ပိုင်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့လူမျိုးရေးတပ်တွေပါဝင်ကျူးလွန်ခြင်းရှိမရှိစုံစမ်းစစ်ဆေးပေးဖို့အတွက်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့မြန်မာတပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုတာဝန်ပေးရတဲ့အကြောင်းမနေ့ကတပ်မတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ် HRW လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်မိုင်းအင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကအင်းတင်းကျေးရွာမှာတနင်္လာနေ့ကရုပ်အလောင်း၁၀လောင်းဒုဖော်တွေ့ရှိခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရုံးကဒုဖော်ချုပ်ကြီးအေးဝင်းဦးဆောင်နဲ့အဖွဲ့ဝင်၅ဦးပါတက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ဟာမနေ့ကနေပြည်တော်ကနေရခိုင်ပြည်နယ်ကိုထွက်ခွာသွားပါပြီဒုဖော်ချုပ်ကြီးအေးဝင်းဟာအရင်ကလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးချိုးဖောက်မှုရှိမရှိစစ်ဆေးဖို့ဖေဖော်ဝါရီလကဖွဲ့စည်းလိုက်တဲ့တပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒီအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေအရတပ်မတော်ဟာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာကျူးလွန်ခဲ့ကြောင်းအောက်တိုဘာလကထုတ်ပြန်တဲ့တပ်မတော်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲအခုလိုစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကယုံကြည်မှုမရှိကြောင်းနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ I fear that the military is going to say that the people killed were killed by ARSA.
စစ်တပ်ကတော့သူတို့တတ်ထားတာဟုတ်တည်ဖြစ်စေမဟုတ်တည်ဖြစ်စေဒီလူတွေအသက်ခံခဲ့ရတာဟာ ARSA ရင်းညာအကြမ်းဖက်အဖွဲ့ရဲ့လက်ချက်ပဲလို့ပြောမှာကိုကျွန်တော်တွတ်ထားပြီးသားပါ။စစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေကိုကျွန်တော်တို့ယုံကြည်မရှိပါဘူး။အထူးသဖြင့်ဒီရုပ်လောင်းတွေတွေ့ရှိတဲ့သတင်းနဲ့ပတ်သက်ပြီးတော့လိုက်လံစုံစမ်းနေတဲ့ Reuters သတင်းနှစ်ယောက်ဖမ်းဆီးခံခဲ့ရတယ်လို့သူတို့ကဓာတ်ပုံနဲ့သတင်းချက်လက်တွေပေးခဲ့တဲ့ရွာကလူချို့လဲဖမ်းခံခဲ့ကြရပါတယ
် Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရခိုင်ပြည်နယ်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့မှာအဖမ်းခံရပြီးတဲ့နောက်မောင်းတော်မြို့အင်းတင်းရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သားတအူးကိုဒီဇင်ဘာလ16ရက်နေ့ကရဲတပ်ဖွဲ့ကထပ်မံဖမ်းဆီးခဲ့ပါတယ်ပြည်ရင်းသတင်းတချို့မှာတော့သူတို့အားလုံးဖမ်းဆီးခံရမှုတွေဟာဆက်ဆက်နေတယ်လို့ဖော်ပြခဲ့ပေမဲ့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။အခုလိုသတင်းတောက်တွေဖမ်းဆီးခံရမှုအပါအဝင်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ရင်းလာခွင့်မပြုတဲ့မြန်မာအရက်သားအစိုးရရဲ့လုပ်ရက်အပေါ်မှာလည်း HRW အနေနဲ့အတော်လေးစိတ်ပြတ်မိတယ်လို့ Brett Adams ကဆိုပါတယ
်။ It now looks like with the arrest of the journalist authorized by the president who was appointed by him
အခုချိန်တွေကိုကြည့်မယ်ဆိုလို့ရှိရင်သတင်းတောက်တွေဖန်ခံရတဲ့ကိစ္စမှာဒေါ်ဆန်းစုကြည်ခန့်အပ်ထားတဲ့သမရရဲ့ခွင့်ပြုချက်ပါဝင်ခဲ့တာနောက်ပြီးတော့မြန်မာနိုင်ငံကိုလာမဲ့ကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့ဗီဇာကိုဒေါ်ဆန်းစုကြည်ဝန်ကြီးအဖြစ်တာဝန်ယူနေတဲ့နိုင်ငံသားရေးဝန်ကြီးဌာနကညှင်းပယ်လိုက်တာတွေကိုကြည့်မယ်ဆိုရင်ပြဿနာထဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့ဖြစ်နေပါတယ်
တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်တဲ့အကြေညာချက်မှာတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရုပ်အလောင်း၁၀လောင်းကိုဒီဇင်ဘာလ18ရက်နေ့ကတူးဖော်ရရှိခဲ့ပြီးရုပ်အလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မဲ့ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လည်းတရားဥပဒေနဲ့အညီအရေးယူမယ်လို့တမရော်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်ရှင်။